ဒီကနေ့ဇွန်လ19ရက်နေ့မှာ89နှစ်ပြည့်တဲ့ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံဆိုင်ရာအနောက်နိုင်ငံတိုင်ဝမ်တချို့ကသူတို့ရဲ့ Facebook လူမှုကွန်ရက်တွေပေါ်မှာပုံနေတင်ပြီးဂုဏ်ပြုကြပါတယ်။ဒေါက်ဆန်းစုကြည်ကိုဖမ်းဆီးချုံနောက်ထားမှုအပေါ်ရှုံချပြီးသူနဲ့အတူမတရားဖမ်းဆီးခံထားတဲ့သူတွေအားလုံးကိုပြန်လွတ်ပေးဖို့ဗြိတိန်အစိုးရအနေနဲ့ဆက်လက်တောင်းဆိုကြောင်းရန်ကုန်အခြေစိုက်ဗြိတိန်တိုင်ဝမ်ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်ပေါ်ဆွဲချက်တွေဟာနိုင်ငံရေးအရာရွေချက်နဲ့လှုပ်ဆောင်တဲ့ဆွဲချက်တွေဆိုတာကိုပေါ်လွင်ထင်ရှားတယ်လို့ဗြိတိန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်အခြေစိုက်ဂျာမနီတန်ယုံရဲ့ Facebook လူမှုကွန်ရက်မှာလည်းမြို့သမီးတဦးရဲ့ထုံးဖွဲ့ဆင်ရင်ထားတဲ့သဘင်မှာနှင်းစီတပွင့်ပန်ထားတဲ့ပုံကိုတင်ပြီးဒေါက်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ကိုဂုဏ်ပြုထားပါတယ်။ဒီမိုကရေစီနိလန္ဒကြရွေးချယ်ခံထားရသူတွေအပါအဝင်ဒေါက်ဆန်းစုကြည်နဲ့တကွမတရားဖမ်းဆီးခံထားရတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရက VOA ကိုမနေ့ဇွန်လ18ရက်နေ့ကပြောထားပါတယ်။ဒေါက်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့ပန်းတပိတ်ဆင်နွှဲကြဖို့ပြည်တွင်းတပိတ်အဖွဲ့တွေကတိုက်တွန်းလုံဆော်တာနဲ့အညီရန်ကုန်မှာရှိတဲ့နော်ဝေဒိန်းမတ်စတဲ့တန်ယုံတွေကလည်းဒေါက်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အဖြစ်နှင်းစီပန်းအနီတွေစိုက်ထားတဲ့ပန်းအိုးတွေကိုသူတို့ရဲ့လူမှုကွန်ရက်တွေမှာဒီကနေ့တင်ထားကြပါတယ်။ရန်ကုန်မန္တလေးမြို့အပါအဝင်မြို့တချို့မှာလည်းအထိမ်းအမှတ်လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။မန္တလေးမြို့မှာလူငယ်အနည်းဆုံး22ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့တယ်လို့မန္တလေးကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။